အခုတော့ဥအောင်ခင်ရံမြမရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။တိုင်းပြည်ရဲ့အနာဂတ်ဟာလူငယ်တွေဖြစ်ပါတယ်။မျိုးဆက်တဲ့လူငယ်တွေမှာသူတို့မိဘတွေမရနိုင်တဲ့အခွင့်အရေးတွေရရှိနေပါတယ်။မျိုးဆက်တဲ့လူငယ်တွေအကြောင်းဗြိတိရှ်ကောင်စီကမကြသေးမီကစစ်တမ်းကောက်ထားပါတယ်။ဒီအကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
မြမပြည်မှာဘဝအခြေအနေကောင်းမွန်လာလိမ့်မယ်လို့လူငယ်အများစုကမြင်ကြပါတယ်။အသက်18နှစ်နဲ့30အကြားကလူငယ်2400ကျော်ကိုရန်ကုန်အခြေစိုက်ဗြိတိရှ်ကောင်စီကစစ်တမ်းယူတဲ့အခါမှာ85ရာခိုင်နှုန်းကလာမဲ့9နှစ်အတွင်းဘဝအခြေအနေကောင်းလာလိမ့်မယ်လို့ယုံကြည်ကြပါတယ်။ဒါပေမဲ့သူတို့ထဲမှာ25ရာခိုင်နှုန်းဟာအလုံးမရှိကြပါဘူး။တွင်ပြိုးတိုးတက်ရေးနဲ့ငြိမ်းချမ်းသာယာရေးအတွက်ဒီမိုကရေစီပြုပြင်လုပ်ရမယ်လို့ယုံကြည်သူက90ရာခိုင်နှုန်းရှိပါတယ်။ရွေးကောက်တင်မြောက်တဲ့အစိုးရတွေလက်ထက်မှာကောင်းမွန်လာတယ်လို့မြင်ကြပါတယ်။နိုင်ငံရေးလွတ်လပ်မှုကိုတံပိုးထားပေမဲ့စိတ်ထင်တိုင်းပြောလို့မရဘူးဆိုတာကိုလူငယ်အများစုကသဘောပေါက်ကြပါတယ်။စီကံကျင့်ဝတ်ကောင်းမွန်အောင်အစိုးရကထိန်းချုပ်ပေးရမယ်ဆိုတာကိုနားလည်သူ90ရာခိုင်နှုန်းရှိပါတယ်။ဒါမဲ့9နှစ်အတွင်းငြိမ်းချမ်းရေးသဘောတူချက်ရလိမ့်မယ်လို့လူငယ်90ရာခိုင်နှုန်းကယုံကြည်ကြပါတယ်။ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်နဲ့စစ်ဆင်ဆွေးနွေးရမှာခရီးမရောက်လို့အရသာအစိုးရကိုအားမလို့အားမရဖြစ်သူတွေရှိပါတယ်
။ရေရှည်ငင်းငင်းရေးရဖို့အရေးကြီးဆုံးကဘာလဲလို့လူငယ်တွေကိုမေးကြည့်တဲ့အခါစီးပွားဖွံ့ဖြိုးတိုးတက်ပြီးစည်ရင်းမှုလျော့နည်းဖို့အရေးကြီးဆုံးလို့90ရာခိုင်နှုန်းကဖြေပါတယ်။ပညာရေးစနစ်ကောင်းရင်ငင်းငင်းရေးအခြေခံခိုင်မာနိုင်တယ်လို့ယုံကြည်သူက85ရာခိုင်နှုန်းရှိပါတယ်။ဒါပေမဲ့ငင်းငင်းရေးဖြစ်စဉ်မှာ Federal စနစ်အရေးပါတယ်လို့ယုံကြည်သူက30ရာခိုင်နှုန်းလောက်သာရှိပါတယ်။ငင်းငင်းရေးတိဆောက်ရမှာ Federal စနစ်ဟာအဓိကမကြဘူးလို့ယုံကြည်တဲ့သဘောပါပဲ။တိုင်းရင်းသားလက်နက်ကိုင်အုပ်စုတွေယုံကြည်လာအောင်အစိုးရကဆွဲဆောင်နိုင်ပါမလားလို့တန်တရာဖြစ်သူတွေလည်းရှိပါတယ်။တမတော်ကိုလည်းလူငယ်တွေကယုံကြည်ရှိဖို့မရပါဘူး။နေဘက်တွေမှာဖြစ်ပွားတဲ့လူအခွင့်အရေးချိုးဖောက်မှုမတရားလုပ်မှုအနိုင်ကျင့်မှုစတာတွေနဲ့တမတော်ဆက်ဆက်နေတယ်လို့သာလူငယ်အများစုကမြင်ကြပါတယ
်စစ်တမ်းယူတဲ့လူငယ်88ရာခိုင်နှုန်းဟာမိသားစုကိုအလွန်တန်ဖိုးထားပါတယ်ဒီနေရာမှာအမျိုးသားရောအမျိုးသမီးရောသဘောထားချင်းတူကြပါတယ်သူတို့အတွက်အစပြာငွေကြီးကျန်းမာရေးနဲ့အလုပ်ရရှိရေးဟာမိသားစုလောက်အရေးမကြီးပါဘူးမိသားစုရေးအရေးပြီးတော့မှကျန်းမာရေးငွေကြီးအလုပ်ဘာသာရေးပညာရေးဝါသနာနိုင်ငံရေးမိတ်ဆွေအရေးအချစ်ရေးစတာတွေကိုစဉ်းစားလာကြတာတွေ့ရပါတယ်။ဘဝရည်မှန်းချက်ရှိရေးနဲ့ဘာသာရေးဟာအရေးကြီးကြောင်းလူငယ်90ရာခိုင်နှုန်းကျော်ကယုံကြည်ကြပါတယ်။တချို့ကလည်းမိမိရဲ့အသွင်လက္ခဏာကိုဖော်ပြရမှာဘာသာရေးဟာအရေးကြီးတယ်လို့မြင်ကြပါတယ်
။စစ်တမ်းရဲ့ထူးခြားချက်တစ်ခုကတော့နိုင်ငံရေးစိတ်ဝင်စားတဲ့လူငယ်တွေများပြားနေတာပါပဲ။နိုင်ငံရေးဟာသူတို့ဘဝမှာအရေးကြီးတယ်လို့ပြောတဲ့လူငယ်ဦးရေဟာ60ရာခိုင်နှုန်းသာရှိပါတယ်။ဒါပေမဲ့ကိုးကွယ်တဲ့ဘာသာကြောင့်ခွဲခြားဆက်ဆံခံရတဲ့အတွေ့အကြုံရှိတယ်လို့စစ်တမ်းဖြေကြားသူ20ရာခိုင်နှုန်းကဆိုပါတယ်။နေရာဒေသကိုလိုက်ပြီးခွဲခြားဆက်ဆံခံရပုံချင်းမတူပေမဲ့အလုံးခြုံကြည့်လိုက်ရင်စစ်တမ်းဖြေကြားသူ82ရာခိုင်နှုန်းဟာခွဲခြားဆက်ဆံတာကိုခံခဲ့ရဘူးသူတွေဖြစ်ပါတယ်။တခါတရံလောက်သာခံရသူ60ရာခိုင်နှုန်းမကြာခဏခံရသူ36ရာခိုင်နှုန်းရှိကြောင်းဖော်ပြပါတယ်။ဝိစင်းနဲ့ပတ်သက်ပြီးလူငယ်အတော်များများသတိထားကြတာတွေ့ရပါတယ်စစ်တမ်းဖြေကြားသူ80ရာခိုင်နှုန်းဟာမူရည်စေးသမားတွေနဲ့အပေါင်းအသင်းမလုပ်ဘူးလို့ဆိုပါတယ်စိတ်ကျမ်းမာရေးချို့တဲ့သူတွေနဲ့လည်းမိတ်ဆွေမဖြစ်လို့ကြောင်းလူငယ်48ရာခိုင်နှုန်းကပြောကြပါတယ
်မိမိနေတိုင်းရလူအဖွဲ့အစည်းအတွက်ဝိုင်းဝန်းဆောင်ရွက်ဖို့အရေးကြီးတယ်လို့စစ်တမ်းယူတဲ့လူငယ်အများစုကယုံကြည်တာဟာကောင်းတဲ့လက္ခဏာဖြစ်ပါတယ်ရတအသင်းဖွဲ့တွေရှိလာတာဟာခေတ်လူငယ်တွေရဲ့အတွေးအမြင်ကိုစမ်းသစ်စေပါလေဒီအသင်းဖွဲ့တွေဟာလူငယ်ကိုသင်တန်းပေးပြီးကူညီပံ့ပိုးတာမျိုးတွေရှိပါတယ်ရပ်ဖက်အဖွဲ့အစည်းတွေမှာလူငယ်ပါဝင်လှုပ်ရှားလာကြတာတွေ့ရပါတယ်တိုင်းရင်းသားလူငယ်အဖွဲ့အစည်းတွေလည်းရှိလာပါတယ်လူငယ်တစုတီဆောင်တဲ့မန္တလေးအခြေစိုက်ယုံကြည်ရာအသိပညာပြန့်ပွားရေးအသင်းနဲ့အခမဲ့စာကြည့်တဲ့ဟာငင်းညာရေးနဲ့ဖေဒရယ်ရေးရမှာအလုံယုံဆွေးနွေးပွဲတွေလုပ်နေပါတယ်လူငယ်တွေနိုင်ငံအရေးစိတ်ဝင်စားလာအောင်လှုပ်ဆောင်ရမှာဒီလိုအဖွဲ့အစည်းမျိုးတွေဟာအဓိကအခန်းကပါဝင်နိုင်ပါတယ်တ တက္ကသိုလ်ကျောင်းသူကျောင်းသား300လောက်ကိုနှစ်စဉ်ခေါင်းဆောင်မှုသင်တန်းပေးနိုင်တဲ့အဖွဲ့အစည်းဖြစ်ပါတယ်လူငယ်ဟာတိုင်းပြည်ရဲ့အနာဂတ်ဖြစ်တာကြောင့်လူငယ်တွေရဲ့လှုပ်ရှားမှုကိုကြည့်ရင်အနာဂတ်ကိုအကဲခံနိုင်လိမ့်မယ်လို့ယူဆရပါတယ်ခင်ဗျာ